မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုထိုင်းရီတက်ကမလေးရှားနိုင်ငံကိုခိုးထုတ်ပေးပြီးလူမောင်ခိုကူးမှုလုပ်ငန်းတွေမှာပါဝင်နေတယ်ဆိုတဲ့ရိုက်တာသတင်းဖော်ပြချက်နဲ့ပတ်သက်လို့ထိုင်းအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိတဲ့အရေးယူစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်မြန်မာနယ်စပ်နဲ့ဒီဒေသတွင်းနိုင်ငံတွေမှာခိုလုံနေကြတဲ့ဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံအတွင်းကဖိနှိပ်ခံရသူတွေရဲ့လုံခြုံရေးနဲ့လူသားချင်းစာနာထောက်ထားရမယ့်အခြေအနေဖြစ်ပေါ်နေတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူမာရီဟာဖ်ကတောက်ချာနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်ဆွန်လာကထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းလူကုန်ကူးမှုလုပ်ငန်းများဆိုင်ရာနိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်အစဉ်ခံစာထဲမှာလည်းအခုလိုလူမောင်ခိုကူးမှုကိစ္စတွေနဲ့ပတ်သက်လို့တင်ပြထားတဲ့အကြောင်းလဲပြောခဲ့ပါတယ်လူကုန်ကူးမှုလုပ်ငန်းတွေမှာထိုင်းဆိုရပိုင်းကပါဝင်ပတ်သက်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့အပါအဝင်လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုအခုထပ်ပို့ပြီးတော့တိုးမြင့်ဆောင်ရွက်သွားဖို့ထိုင်းဆိုရကိုတိုက်တွန်းထားတယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကပြောသွားပါတယ်ဒီအမေရိကန်နိုင်ငံသားရေးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစဉ်ခံစာထဲမှာတော့မြန်မာနဲ့ထိုင်းနိုင်ငံတွေကိုစောင့်ကြည့်ရမယ့်နိုင်ငံတွေအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ရှင်